ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းမြို့တော်ဖြစ်တဲ့ခါဆွန်မြို့နဲ့အနီးတစ်ဝိုက်မှာရေနဲ့လျှက်စစ်မှုတွေပြတ်တောက်နေပြီးရုရှားကတော့ယူကရိန်းရဲ့အဖြစ်အပျက်လုံရက်တွေကြောင့်ဓာတ်အားပေးလိုင်း၃ခုပျက်စီးသွားတယ်လို့ဆွဆွဲထားပါတယ်။ဆွဆွဲချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတပ်တွေပြတာမျိုးတော့မရှိပါဘူး။ရုရှားတွေရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရဲ့ရေနဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းကြားပျက်စီးကုန်ရကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်။အလားတူယူကရိန်းနိုင်ငံမြို့တော်ကီယက်နဲ့ဒေသအများအပြားမှာလည်းတဖြည်းဖြည်းနဲ့မီးပြတ်တာတွေကြုံရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီတော့အတွင်းမှာရုရှားဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဓာတ်အားလိုင်းတွေပျက်စီးသွားပြီးနောက်ရက်အတန်ကြာမှာနျူကလ িয়ার ဓာတ်အပိစက်ရုံဇာပိုရီးယားကိုဒါအားလိုင်းတွေပြန်လည်ပြင်ဆင်ချိတ်ဆက်ပေးနိုင်ကြောင်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကပြောပါတယ်။အနုမြူလုံခြုံရေးဘေကင်းဇုံတစ်ခုကိုဇာပိုရီးယားနျူကလ িয়ার ဓာတ်အပိစက်ရုံအနီးမှာသတ်မှတ်ဖို့လဲ IAEA ညွှန်ကြားရမူရာဖဲမာရီယာနိုဂရော့ဆစ်ကထပ်မံပြီးတောင်းဆိုလိုက်ပါတယ်။အီဂျင်နိုင်ငံမှာကျင်းပတဲ့ရာသီဥတုဆိုင်ရာနိုင်ငံတကာညီလာခံ COP27 မတိုင်မီတရက်အလိုမှာအဲ့ဒီလိုပြောကြားလိုက်တာပါ COP27 အလက်ကျသဘာဝပတိအီဂျစ်နိုင်ငံရဲ့ဝန်ကြီးဆာမတ်ရှောင်ကူရီကလည်းရုရှားချူချော်မှုကြောင့်ဖြစ်ပေါ်လာတဲ့ယူကရိန်းနိုင်ငံကအကြက်အတဲပေါ်စိုးရိမ်ကြောင်းနဲ့ဒီကိစ္စအကြောင်းတော့ရာသီဥတုပြောင်းလဲမှုကြိုးပမ်းမှုတွေလမ်းကြောင်းလွဲမသွားသင့်ဘူးလို့တနင်္ဂနွေနေ့ကသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ။